ဆီးရီးယားမှာရုရှားတိုက်လေရင်ဒစီဟာအမေရိကန်မောင်းသူမဲ့ drone disease အနည်းကိုအာနီယာရှိလောက်တဲ့အကွာအဝေးထိအနီးကပ်ပြန်တန်းခဲ့ပြီးမိကြီးတွေနဲ့ပြစ်ခတ်ခဲ့လို့အပြည့်စည်ရှိခဲ့တဲ့အကြောင်းအမေရိကန်လေတပ်ကအင်္ဂါနေ့ကသတင်းထုတ်ပြန်လိုက်ပါတယ်ဒီလိုရန်လိုမစင်မကျင်တာဝန်မဲ့ပြုမူတာတွေချက်ချင်းရပ်ဖို့ဆီးရီးယားမှာရှိတဲ့ရုရှားတပ်ဖွဲ့တွေကိုတောင်းဆိုကြောင်းအမေရိကန်ဘိုလေတပ်အကြီးအကဲဒုတိယဗိုလ်ချုပ်ကြီး Alex Grinkiewicz ကပြောကြားလိုက်ပါတယ်အခုလိုဖြစ်ပျက်ခဲ့တာကတင်းကုန်လေနေမှာပါซีเรียมา IS จัมเปนนี่ปาวินနေတဲ့อเมริกาရဲ့ MQ9 Reaper အမျိုးအစားမောင်းသူမဲ့လေယာဉ်ကိုရုရှားဘက်က Sukhoi Su-35 အမျိုးအစားဂျက်လေယာဉ်ကမိကြီးနဲ့ပစ်ခတ်တာဖြစ်ပါတယ်ဒရုန်းယာဉ်မှာပန်ကပိုင်းအပြင်းထန်ပျက်စီးသွားပြီးမဲ့မြေပြင်ဝန်ထမ်းတွေကဒရုန်းယာဉ်ကိုထိမ့်ချုပ်နိုင်ပြီးအခြေစိုက်စခန်းကိုပြန်လည်ပြန်တန်းနိုင်ခဲ့တယ်လို့ဆိုပါတယ်ဒါအရှိလေပိုင်းမှာနိုင်ငံတပ်ဖွဲ့ထိတ်တိုက်ပြေးမှုတွေကနောက်ဆုံးထိပ်ပြေးမှုဖြစ်ပါတယ်